ဆိုမာလီဆိုရပိုင်ရေဒီယိုနဲ့ရုပ်သံမျိုးသမီးသတင်းတောက်ဆာဂက်ဆာလက်အော့စမန်ဟာတင်းငွေနေကမိုဂါဒီရှူမြို့မှာတနက်နေ့ပြစ်တက်ခံခဲ့ရပါတယ်။ဟွန်ဒန်ခရိုင်ရဲ့တက်ကတော်တစ်ခုကထွက်လာတဲ့ဆာဂက်အော့စမန်ကိုအမည်မသိလူသက်သမားကပြစ်တက်ခဲ့ပြီးချက်ချင်းထွက်ပြေးပျောက်ကွယ်သွားတယ်လို့ဆိုမာလီမျိုးသားသတင်းတောက်တမကရဲ့ထူထူတွင်ရင်မှုချုပ်ကပြောပါတယ်။ဒီလိုရအတွက်အနှင့်သီးဆုံးစကလုံးတွေနဲ့ရှုတ်ချကြောင်းနဲ့ဒီတက်ဖြတ်မှုနောက်ွယ်ကကြိုးကင်သူတွေကိုစုံစမ်းဖော်ထုတ်ပြီးတရားမျှတအောင်ဆောင်ရွက်ပေးဖို့အစိုးရကိုတောင်းဆိုကြောင်းလည်းသူကပြောပါတယ်။ဆာဂက်အော့စမန်ဟာအသက်20ကျော်ရုံသာရှိသေးပြီးလူငယ်နဲ့ပတ်သက်တဲ့အစီအစဉ်တွေရဲ့ထုတ်လုပ်ရေးမှုနဲ့သတင်းကြေညာသူအဖြစ်နာမည်ကျော်လာနေသူဖြစ်တဲ့အကြောင်းဆိုမာလီယာသတင်းဌာနရဲ့အမှုဆောင်ဒါရိုက်တာအီဗရာဟင်ယူဆုဖ်အယ်အယ်ဒါရာလာကပြောပါတယ်။ဆာဂက်အော့စမန်ဟာဆိုမာလီယာမှာ6လအတွင်းအသက်ဖြတ်ခံရတဲ့ဒုတိယမြောက်အမျိုးသမီးသတင်းတောက်ဖြစ်ပါတယ်။2015ခုနှစ်ဒီဇင်ဘာလတုန်းကအစိုးရသတင်းဌာနရဲ့အမျိုးသမီးသတင်းတောက်ဟင်ဒါဟာဂျူမိုဟာမက်ကိုလည်းမိုဂါဒီရှူးမြို့ထဲမှာပဲအသေခံကားဘုံးဖောက်ခွဲခံခဲ့ရပြီးတော့သေဆုံးခဲ့ပါတယ်။အဲဒီတုန်းကအယ်ဆာဘတ်အကြံဖက်အုပ်စုကသူတို့လက်ချက်လို့ပြောပါတယ်ဆိုမာလီယာနိုင်ငံဟာကမ္ဘာပေါ်မှာသတင်းသမားတွေအတွက်အန္တရာယ်အကြီးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်ရှင်။